Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမောပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်ရဲ့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်ကဒီကနေ့စတင်တက်ရောက်ပါတယ်အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုလက်မခံတဲ့အကြောင်းတူရကီနိုင်ငံကပြောပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်ပြည်နယ်မှာတွားပြီးတော့တွေ့တဲ့အချိန်မှာနှစ်ဖက်တင်ပြတဲ့အခြေခံအချက်တွေပေါ်မှာသဘောမတူတာကြောင့်ဆွေးနွေးပွဲကမအောင်မမြင်ဖြစ်ခဲ့ရတယ်ဆိုတဲ့အကြောင်းသတင်းမှာနားဆင်ရမှာကတော့
သူကတော့ဒီခွိုင်းမထွက်ရဆိုတဲ့ဟာကိုလက်ခံရမယ်ဒုတိယကတော့ပါတီစုံဒီမိုကရေစီစနစ်ကိုလက်ခံရမယ်
ကချင်သတင်းအယ်ဒီတာပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုလူမနေတဲ့ကျွန်းငယ်လေးတခုကိုရွှေ့ပြောင်းမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုပြန်သုံးသပ်ဖို့လူ့ကွေးအဖွဲ့ကတိုက်တွန်းသလိုပဲဒုက္ခသည်တွေဘက်ကလည်းအန္တရာယ်များလွန်းတဲ့အတွက်သူတို့မသွားလို့ဘူးလို့ညှင်းဆန်ကြတဲ့အကြောင်းဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုအောင်အောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အီရန်နိုင်ငံအပေါ်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်လိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်နိုင်ရေးဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို2015ခုနှစ်နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်အခုလိုပြန်ပြီးဒဏ်ခတ်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကထပ်ခါတလဲလဲဝေဖန်ခဲ့တဲ့အီရန်နျူကလ িয়ার အရှိနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်ခဲ့တာဟာအခုဆိုရင်3လတာရှိခဲ့ပြီဖြစ်ပြီးဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုကတော့မနေ့တနင်္လာနေ့သကောင်ကစလို့အသက်ဝင်ပါတယ်။အီရန်ပေါ်ဒဏ်ခတ်မှုကတရားဝင်စပြီလို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပါတယ်။အရင်ကဒဏ်ခတ်မှုတွေထက်ပိုပြီးပြင်းထန်ပြီးလာမယ့်နိုဝင်ဘာလမှာနောက်ထပ်အဆင့်တိုးမြင့်သွားမှာဖြစ်တဲ့အီရန်နဲ့စီးပွားရေးလုပ်သူတွေအမေရိကန်နဲ့စီးပွားရေးလုပ်လို့ရမှာမဟုတ်ဘူးသူ့အနေနဲ့ကမ္ဘာငြိမ်းချမ်းရေးအတွက်ပြောဆိုနေတာဖြစ်ပြီးတပြားသားမှမလျှော့နိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter မှာဒီကနေ့ရေးပါတယ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်ကအီရန်နိုင်ငံရဲ့ကားထုတ်လုပ်မှုကဏ္ဍရွှေနဲ့အဖိုးတန်တပ်တုကုန်သွယ်ရေးအီရန်ငွေကြေးနဲ့တခြားငွေကြေးလွှဲပြောင်းမှုတွေကိုပြစ်မှတ်ထားကြောင်းအမေရိကန်သမ္မတကပြောပါတယ်။အီရန်ဗဟိုဘဏ်နဲ့အလုပ်လုပ်နေတဲ့နိုင်ငံခြားဘဏ္ဍာရေးအဖွဲ့အစည်းတွေရဲ့စီးပွားရေးလုပ်ငန်းတွေနောက်အီရန်ရဲ့စွန့်အင်ဆိုင်ရာဆက်ဆက်လွှဲပြောင်းမှုတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုနိုဝင်ဘာလ5ရက်နေ့မှာအမေရိကန်ဘက်ကပြန်လည်စတင်မဲ့အကြောင်းလဲသမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အီရန်ပေါ်ပိတ်ဆို့ဒဏ်ခတ်မှုဟာတူရကီနဲ့အမေရိကန်ဆက်ဆံရေးမှာလည်းအဖူးတိဖြစ်လာနိုင်ကြောင်းသုံးသပ်နေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုဆုံးဖြတ်ချက်ဟာသူသဘောထားသာဖြစ်ပြီးတော့တူရကီအနေနဲ့လက်မခံကြောင်းတူရကီဘက်ကပြောကြားလိုက်ပြီးတော့အခုလိုအခြေအနေဟာအရင်ကတည်းကအဆင်မပြေဖြစ်နေတဲ့နေတိုးမဟာမိတ်နှစ်နိုင်ငံကြားပူဆူရလာနေတာပါအမေရိကန်ဘက်ကတော့ပိတ်ဆို့တန်ခတ်မှုတွေကိုထိရောက်အောင်အနီးကပ်ဆောင်ကြည့်တော့မှဖြစ်ပြီးအမေရိကန်ဘက်ကတကယ်အတူရက်တည်မဲ့သူတွေကိုတွေ့ရမှာဖြစ်တယ်လို့ပြောပါတယ်အီရန်ပေါ်ပထမကြောပိတ်ဆို့တန်ခတ်မှုတွေဟာဒီကနေ့မှစတင်တက်ဝင်မှာဖြစ်ပြီးအီရန်နဲ့ဆက်စပ်တဲ့လေကြောင်းလိုင်းတွေငွေကြေးနဲ့သက်ဆိုင်တဲ့လုပ်ငန်းတွေပေါ်ပြစ်မှတ်ထားပိတ်ဆို့တန်ခတ်လိုက်တာပါ။နိုဝင်ဘာလမှာတော့အီရန်ရဲ့စွမ်းအင်ရောင်းချမှုကဏ္ဍကိုအဆုံးသတ်မဲ့တန်ခတ်မှုတွေစတင်တက်ဝင်မှာပါ။တူရကီနိုင်ငံသားရေးဝန်ကြီးမာဗလက်ဂါဗူဆိုဂလူကတော့အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တခက်ရေးယူမှုတွေကိုလက်မခံဘဲနိုင်ငံတကာရဲ့စွန့်ပစ်ချက်ကိုသာအတိအမှတ်ပြုမယ်လို့ဆိုပါရဲ။ချီနယ်လာနေတဲ့တူကီရဲ့စီးပွားရေးအတွက်အီရန်ဟာအဓိကကုန်သွယ်ဘက်နိုင်ငံဖြစ်လာနေရဲဆိုတော့သုံးသပ်မှုတွေလည်းရှိနေပါတယ်။ဆွေရင်မလွန်လောက်တဲ့တူရကီဟာအီရန်ပေါ်မီကိုအားထားနေရပြီးတော့ဒီနှစ်ပထမ6လအတွင်းမှာတရက်ကိုရေနံပေပါပေါင်း 38,600 လောက်တင်သွင်းနေရပါတယ်။ဒါတူရကီရဲ့သွင်းကုန်49ရာခိုင်နှုန်းလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ပြပဩဇာလွှမ်းမိုးမှုကင်တွယ်ရေးအဖွဲ့တစ်ကအများသူငါချာထင်မြင်ယူဆချက်တွေဝေဝါးရှုပ်ထွေးသွားအောင်အငင်းပွားမှုတွေပေါ်ပေါက်လာအောင်အင်တာနက်အွန်လိုင်းပေါ်မှာအနှောက်အယှက်ပေးသူ troll တွေနဲ့ပတ်သက်တဲ့သ တရင်အချက်လက်တွေကိုနည်းပညာကုမ္ပဏီတွေနဲ့တရင်အချက်လက်မျှဝေဆောင်ရွက်နေတယ်လို့ FBI နဲ့တရားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုရည်ရွယ်ပြီးရုရှားနဲ့တခြားပြည်ပနိုင်ငံတွေရဲ့ဩဇာတက်ရောက်မှုရှိရေးဆောင်ရွက်ချက်တွေကိုခြေဖြတ်ဖို့တဖက်လက်နဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာပါ။ဒီလိုကအဖွဲ့အစ်ကိုတော့ပြီးခဲ့တဲ့နိုဝင်ဘာလက FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေးကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့2018ခုနှစ်လွှတ်တော်ရွေးကောက်ပွဲတွေနဲ့2020သမ္မတရွေးကောက်ပွဲတွေမှာရုရှားဘက်ကထပ်ပြီးဝင်ရောက်နှောက်ယှက်မဲ့အရေးကိုကြိုတင်ကာကွယ်ဖို့နိုင်ငံသားတိုင်းပြည်တွေရဲ့ဩဇာတက်ရောက်ရေးဆောင်ရွက်ချက်တွေကိုတံပြန်ဖို့အမေရိကန်အစိုးရဘက်ကကြေကြေပြန့်ပြန့်ချင်းကပ်ဆောင်ရွက်နိုင်ရေးရည်ရွယ်ပြီးဒီအဖွဲ့အစ်ကိုဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။အမေရိကန်လူထုကြားသဘောထားကွဲပြားမှုတွေဖြစ်အောင်ဆွတ်ပေးပြီးသဘောထားတွေအပေါ်လွှမ်းမိုးနိုင်ရေးရုရှားတို့ဘက်ကလူမှုကွန်ရက်ပေါ်မှာကြေကြေပြန့်ပြန့်လှုပ်ရှားမှုနဲ့2016ခုနှစ်အမေရိကန်ရွေးကောက်ပွဲအပေါ်ဂျာဝင်နှောက်ယှက်ဖို့ကြိုးစားခဲ့ကြတယ်လို့အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကပြီးခဲ့တဲ့နှစ်အတွင်းကောက်ချက်ချထားတာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဘရာဇီးနေဆက်ကနေဖက်ကျော်ဝင်ရောက်လာသူတွေကိုလက်မခံဖို့ဘရာဇီးတရားရုံးကနေအမိန့်ထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းပြည်ထောင်စုရှိနေတွေကတော့ဒီဆုံးဖြတ်ချက်ကိုအယူခံဝင်ခဲ့ပြီးမနေ့ကတနင်္လာနေ့မှာနေဆက်ဆက်ဖွင့်ထားစေပဲလို့ဘရာဇီးအရာရှိတွေကပြောပါတယ်။မြောက်ပိုင်းရူရိုက်မာပြည်နယ်နေဆက်ကိုပိတ်ပစ်ဖို့ပြည်ထောင်စုတရားသူကြီးဟဲလ်ဒါဘာရက်တိုကအမိန့်ထုတ်ပြန်လိုက်တာဖြစ်ပြီးနေဆက်ဖြစ်ကြဝင်ရောက်လာတဲ့အရေးအတွက်နဲ့တခြားနေဆက်တွေကနေပြန်ထွက်သွားတဲ့အရေးအတွက်ညီလူညီမျှဖြစ်တဲ့အချိန်ထိနောက်ထပ်ဝင်ရောက်လာမှုတွေကိုဆိုင်းငံ့ထားတဲ့လို့သူကပြောပါတယ်။တရားရုံးရဲ့အမိန့်ကိုပြည်နယ်အုပ်ချုပ်ရေးမှူးဆူလီကမ်ပေါ့စ်ကလည်းထောက်ခံခဲ့ပြီးဒီနေဆက်ကိုပိတ်ပစ်ဖို့သူကဗဟိုအစိုးရကိုတောင်းဆိုထားတာပါ။ဗင်နီဇွဲလားနိုင်ငံသားတရက်ကို900လောက်ဟာဘရာဇီးနိုင်ငံဘက်ကိုဝင်ရောက်လာနေတာဖြစ်ပြီးတော့သူတို့ဟာတခြားကိုထပ်သွားဖို့လည်းအဆင်မပြေတာကြောင့်အများစုဟာရူရိုက်မာပြည်နယ်မှာနေထိုင်နေကြပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းဗင်နီဇွဲလားနိုင်ငံသားတောင်းနဲ့ချီဝင်ရောက်နေထိုင်တာကြောင့်ပြည်နယ်ရဲ့လူမှုဖူလုံရေးအစီအစဉ်တွေလည်းမလုံမလောက်ဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘရာဇီးသမ္မတမက်ကဲလ်တာမာကတော့ဘရာဇီးနဲ့ဗင်နီဇွဲလားနယ်စပ်ကိုပိတ်ပစ်မှာမဟုတ်ဘူးဆိုပြီးပြောဆိုထားဘူးပါတယ်။ဗင်နီဇွဲလားနိုင်ငံမှာအလုပ်ကိန်းရှာပါပြီးနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်2015ခုနှစ်ကစလို့လူပေါင်းသက်တမ်းကျော်ဟာနိုင်ငံကနေဆွန့်ခွာလာပြီးအများစုဟာကိုလံဘီယာမှာကိုလိုနီထိုင်နေကြပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကဆက်လို့လောင်ချမ်းခဲ့တဲ့တော်မီကပြည်နယ်သမိုင်းမှာအကြီးမားဆုံးတော်မီဖြစ်လာကြောင်းပြည်နယ်အာဏာပိုင်တို့ကပြောပါတယ်မန်ဒိုစီနိုကွန်ပလက်စ်လို့ခေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတီးခြားစီလောင်ကျွမ်းနေတဲ့တော်မီလောင်ကျွမ်းမှုနှစ်ခုကြောင့်ဟက်တာ300,000ခွဲလောင်ကျွမ်းခဲ့တာဟာဆိုရင်ပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလကလောင်ခဲ့တဲ့ထောမတ်စ်တော်မီလောင်ကျွမ်းမှုထက်ပိုကြီးသွားတာဖြစ်ပါတယ်။မန်ဒိုစီနိုတော်မီလောင်ကျွမ်းမှုရဲ့30ရာခိုင်နှုန်းကိုသာထိန်းချုပ်ထားနိုင်ပြီးမီးလောင်မှုကဆက်ပြီးတော့ကြီးထွားလာနေတယ်လို့ကယ်လီဖိုးနီးယားသစ်တောနယ်မီးဘေးကာကွယ်ရေးဌာနကမနေ့တနင်္လာနေ့နှောင်းပိုင်းမှာပြောပါတယ်။မန်ဒိုစီနိုကွန်ပလက်စ်တော်မီကြောင့်တည်ဆုံးသူမရှိကြောင်းမိသက်ဌာနပြန်ကြားရေးတာဝန်ခံဒိုရင်းဂိတ်ဝုဒ်က VOA ကိုပြောပါတယ်မိနှိမ့်သက်ရေးအတွက်ဝန်ထမ်း 4,000 နီးပါးဆောင်ရွက်နေပြီးရဟတ်ယင်တွေလေယင်တွေနဲ့လည်းကောင်းကင်ကနေနှိမ့်သက်နေကြပါတယ်နောက်သတင်းပတ်အလဲပိုင်းလောက်မှာမိကိုထိန်းနိုင်မယ်လို့ကယ်လီဖိုးနီးယားသစ်တောနယ်မိဘေးကာကွယ်ရေးဌာနကခန့်မှန်းထားပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာပဲလောင်ကျွမ်းနေတဲ့ Car Fire လို့ခေါ်တဲ့တော်မီလောင်ကျွမ်းမှုကလည်းကြီးလာနေပါတယ်။ Car Fire တော်မီကတော့ပြည်နယ်သမိုင်းမှာ12ခုမြောက်အကြီးဆုံးတော်မီဖြစ်ပြီးအရက်သား5ဦးနဲ့မိသက်သမား2ဦးစုစုပေါင်း9ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံရဲ့ကျွန်းတစ်ခုပေါ်မှာအင်အားပြင်းငလင်လုပ်ခဲ့တဲ့အတွက်အိုးအိမ်မဲ့ဖြစ်ခဲ့ရတဲ့ထောင်ထဲချီတဲ့လူတွေခေါလုံစရာရှာဖွေနေသလိုဒီရှာဖွေကြေးကြီးအဖွဲ့တွေကလည်းပျောက်ဆုံးနေတဲ့သူတွေကိုဆက်ပြီးတော့ရှာဖွေနေပါတယ်။ငလင်ကြောင့်တည်ဆုံးသူ98ဦးထက်မနည်းရှိနေပြီးတည်ဆုံးသူဥယေတိုးလာမဲ့ပုံရှိတယ်လို့ရှာဖွေအဖွဲ့တွေကပြောပါတယ်။စတိုးဆိုင်တစ်ခုရဲ့အပျက်စီးပုံအောင်ပိတ်မိနေတဲ့မြို့သူမြို့သားကိုလည်းကြေးကြီးသမားတွေကဒီကနေ့မှပဲအသက်ရှင်ရဲ့ဆွဲထုတ်နိုင်ခဲ့ပြီးတော့စီရင်ကိုအမြန်ပို့ပေးခဲ့ပါတယ်။အိုးအိမ်ဆူရှုံခဲ့ရသူတွေလည်းယာယီတဲရီမှာခိုလုံနေကြသလိုကဘာလဲခီးသွားအများစုကိုလည်းမနေ့ကတနင်္လာနေ့မှာဘေးလွရာကိုရွှေ့ပြောင်းပေးနိုင်ခဲ့ပါတယ်။ကီလီကျွန်းပေါ်ကနေလူပေါင်း 2,000 ကျော်ကိုတနင်္လာနေ့ကဘေးလွရာရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူအများစုဟာအပြင်းထန်ထိခိုက်ခဲ့တဲ့လမ်ဘော့ကျွန်းမြောက်ပိုင်းကဖြစ်တယ်လို့အင်ဒိုနီးရှားအမျိုးသားသဘာဝဘေးအန္တရာယ်လျှော်ပါရေးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ။
တန်ခတ်ပိတ်ဆို့မှုချမှတ်ခံထားတဲ့မြောက်ကိုရီးယားနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာကင်းလွတ်ခွင့်တောင်းခံထားရင်းနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ညွှန်ကြားချက်တစ်ချောင်းစင်းရဲချွတ်တက်နေတဲ့မြောက်ကိုရီးယားကိုအထောက်ပံ့နေတိုးမြှင့်ပေးသွားနိုင်မှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံတွင်းမှာအကူအညီပေးရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေရဲ့တန်ခတ်မှုပတ်လတ်ပေးရေးပန်ကြားချက်ကိုထောက်ခံတဲ့အကြောင်းမြောက်ကိုရီးယားတန်ခတ်ပိတ်ဆို့မှုအပေါ်ကြီးကြပ်တဲ့ကုလလုံခြုံရေးကောင်စီရဲ့ကော်မတီကမနေ့တနင်္လာနေ့မှာအသိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ
်။ချီကာဂိုမြို့မှာ24နာရီတွင်လူပေါင်း12ဦးသေဆုံးခဲ့ရပြီး66ဦးသေနတ်နဲ့ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့အဲလိုပြစ်ခတ်သူတွေဘသူဘဝဆိုတာကိုစုံစမ်းဖော်ထုတ်တဲ့နေရာမှာလူရုအနေနဲ့အကူအညီပေးကြဖို့ချီကာဂိုရဲတပ်ဖွဲ့အကြီးအကဲအဲဒီဂျွန်ဆင်ကမြစ်တာရက်ခံခဲ့ပါတယ်ခင်ဗျာ။
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။အစိုးရတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်ပြည်မှာတွေ့ဆုံကြရမှာတော့တင်ပြတဲ့ဆွေးနွေးမဲ့အခြေခံအချက်တွေပေါ်မှာနှစ်ဖက်စလုံးကအဆင်သင့်မရှိသေးတာကြောင့်ဆွေးနွေးပွဲဟာမအောင်မမြင်ဖြစ်ခဲ့ရတယ်လို့ကချင်သတင်းဌာနရဲ့အယ်ဒီတာကပြောပါတယ်။ပြီးခဲ့တဲ့လကကျင်းပခဲ့တဲ့27ရာစုပင်လုံတတိယအကြိမ်အစည်းအဝေးမှာတော့ KIO အပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အလွတ်တွေ့ဆုံညှိနှိုင်းမှုသဘောတူခဲ့ကြတာလည်းဖြစ်ပါတယ်။အစိုးရတက်မတော်နဲ့မြောက်ပိုင်းအဖွဲ့တို့ကြားငြိမ်းချမ်းရေးအလားအလာတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုမိုးစောကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချင်းရင်ညီလာက27ရာစုပင်လုံတတိယအစည်းအဝေးပြီးတဲ့နောက်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ဟာအစိုးရရဲ့ငင်းချင်းရေးကော်မရှင်နဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ကတွေ့ဆုံခဲ့တယ်လို့တက်မတော်ကိုစလဲအဖွဲ့နဲ့တရုတ်နိုင်ငံမှာဒီလ5ရက်နေ့ကထပ်မံတွေ့ဆုံခဲ့တာပါတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့ဆွေးနွေးပွဲကိုတော့တက်မတော်ဘက်ကအမှတ်၁စစ်စင်ရေးအထူးအဖွဲ့အမှုဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ကဦးဆောင်ပြီး KIO ဘက်ကတော့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာကဦးဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာစတင်ပြီးမကြာခင်မှာပဲပြက်ပြားခဲ့တယ်လို့ KIO နဲ့နှိဆက်သူတွေကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။KNG ကကချင်သတင်းဌာနရဲ့ Editor ကိုနော်ဒင်းကတော့ဆွေးနွေးပွဲမအောင်မြင်ရတဲ့အကြောင်းကိုအခုလိုပြောပါတယ်။
ကျော်ဘက်ကတော့ချင်းပြင်းနေမှာဒီစစ်ပွဲတွေများတော့ပြည်သူလူထုတွေကဒုက္ခရောက်တော့ဒါဖြစ်ဖြစ်စစ်ပွဲအရှင်တွေကိုချော့ချဖို့ရေနောက်တစ်ခုကတော့အဲ့လိုထပ်ပို့ပြီးမှဒီနှစ်ဖက်အပိခရဲ့ဆေးရဟာမျိုးတွေလုဖို့ရတယ်တို့ကတော့မျောလင်းတာပါနော်အဲ့တို့လည်းပဲဒီတမ်တော်ဘက်ကတော့အဲ့ဒီဟာကိုတို့ကမဆွေးနွေးမီမှာတက်ကြတဲ့ပုံစံနဲ့တို့ကတင်ပြပြီးမှဆွေးနွေးလာတော့စီးပွဲကတော့ပြတ်သွားတယ်လို့ပြောတယ်လေ
တမ်တော်ဘက်ကတင်ပြချက်တွေကိုသူကအခုလိုဆက်ပြောပါတယ်
ဒီသူတို့ကတော့ဒီခွိုင်းမထွက်ရဆိုတဲ့ဟာကိုလက်ခံရမယ်ဒုတိယကတော့ပါတီစုံဒီမိုကရေစီစနစ်ကိုလက်ခံရမယ်နောက်တစ်ခုကတော့ဒီလူတော်ဝင်ရေးတုံးပါးကိုလက်ခံရမယ်ဆိုတဲ့ဒီအချက်၃ချက်ကိုသူတို့ကဒီဟာကိုအရင်ရင် KIO ကလက်ခံမတာလင်းဒီအပိခရဆေးရကိစ္စတွေဟာမျိုးတွေကိုဆွေးနွေးရအောင်ဆိုတဲ့ဟာဒီသူတို့ဘက်ကတော့အဲ့လိုမျိုးအချက်ကြိုက်တော့ KIO ဘက်ကလည်းအဲ့ဒီဟာဆွေးနွေးဖို့ KIO ဘက်ကနော်အဆင်သင့်မဖြစ်သေးဘူးပြင်ဆင်ထားတဲ့ဟာလည်းမရှိသေးဘူးဆိုတော့ CUE ကတော့အဲ့မှာသူတို့ကတော့ရပ်တော့တဲ့ပုံစံဖြစ်တယ
်ဒီဆွေးနွေးပွဲမှာ KIO ဘက်ကတင်ပြဖို့ရှိနေတဲ့အချက်တွေကိုလည်းကချင်သတင်းဌာနရဲ့ Editor ကိုနော်ဒင်းကအခုလိုဆက်ပြောပါတယ
် KIO ဘက်ကရည်ရွယ်လာက1990လေးပြည်ခရေး SAS အချုပ်ကတိုင်းဒီစစ်တပ်တွေကိုဘယ်လိုနေရာချမယ်ဆိုတဲ့ကိစ္စတွေပါတယ်အဲ့နောက်ပြီးတော့ဒီ2013မှာတရုတ် ဆိုရကနေပြီးမှကြားဝင်ပြီးမှနော်တတော်တည်ခင်းပြီးနေမှာစစ်ချင်းဆော့ချဖို့အတွက်သဘောတူစာချုပ်ပြီးရှိတယ်လေအဲ့ဒါတွေကိုအခြေခံပြီးမှကျွန်တော်ဒီတမ်တော်နဲ့အပိကစရစေးဟာမျိုးတွေလုပ်နိုင်အောင်ရွေးချက်နဲ့ကြိုးကတော့ဒါဆွေးနွေးတာဖြစ်တယ်ဒါမဲ့အခုစီးရဲမှာကတော့ဒီကိစ္စတွေကိုတမ်တော်ဘက်ကဆွေးနွေးဖို့လည်းမခံသေးဘူးဆိုတော့အဓိကပြဿနာကတော့အဲ့ဒါဖြစ်တော့
ဒီလ9ရက်နေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးတမ်ရော်ဘက်ကရောကီအိုဘက်ကပါတရင်ထုတ်ပြန်တာရှိသေးပါဘူးဒီနေ့ဖေဖော်ဝါရီလဆန်းကလည်းဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းနောင်နဲ့ဗိုလ်ချုပ်ကြီးအင်ပန်လာတို့ပထမဆုံးချိန်တရုတ်ပြည်မှာဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာသဘောတူညီချက်တစုံတရာမရခဲ့သလိုဆွေးနွေးပွဲနောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် ပြီးခဲ့တဲ့လကကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးကာလမှာတော့ကီအိုအပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့အစိုးရတမ်ဘရောခေါင်းဆောင်တွေတွေ့ဆုံပြီးငင်းချိုင်းလုပ်ငန်းစဉ်ကိုအလွတ်သဘောညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့ပါတယ်ဒီရက်ပိုင်းတွင်ဇူလိုင်လ17ရက်နေ့မှာတမ်ဘရောနဲ့မြောက်ပိုင်းအဖွဲ့ဝင် PSLF-TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားပြီးစစ်သုံးပန်းဖြစ်ဖမ်းဆီးခံရသူစေမှုရဲမေ6ယောက်ကိုတမ်ဘရောကအာဓမပြုကျင့်တပ်ဖြတ်ခဲ့ကြောင်းဒီလ6ရက်နေ့မှာတအန်းပလောင်အဖွဲ့ကသတင်းထုတ်ပြန်ပါတယ်စေမှုရဲမေတွေကိုအာဓမပြုကျင့်တပ်ဖြတ်တာနဲ့ပတ်သက်လို့တိတိကျကျစစ်ဆေးအရေးယူဖို့အတွက်လဲ
PSLF-TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောဆိုပြီးဒီဖြစ်စဉ်နဲ့ငင်းချိုင်းလုပ်ငန်းစဉ်ကိုတိကျစီဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ဒီဟာကိုစနစ်တကျအမြင်ရတာရှိဖို့ဖြစ်မှာရင်းဖို့တော့လေ။ဒီဟာငင်းချိုင်းကြီးစစ်စာကြောက်သွားဖြစ်လာတာကိုသူတို့မသိဘူးတဲ့။အနည်းဖြစ်စရာတော့ကျွန်တော်ဆက်လက်ပြီးစီမီဖို့တော့လိုတော့တာတက်လိုက်မှာ
တမ်ရော့ဘက်ကတော့ဒီတိုက်ပွဲအတွင်းမှာလက်နက်မျိုးစုံ3လက်နက်အထူအလောင်း10လောင်းတင်းစီရမိကြောင်းဇူလိုင်လ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့28ဖွဲ့ရှိပြီးအဖွဲ့10ဘွဲကလာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။KIO, PSLF-TNLA အဖွဲ့တွေအပါအဝင်တရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းအဖွဲ့9ဖွဲ့ဟာ NCA ကိုလက်မှတ်ရေးထိုးမထားပါဘူး။ဒီအဖွဲ့တွေထဲကဝါနဲ့မိုင်းလာအဖွဲ့ကလွဲရင်ကြံဖွဲ့တွေဟာအစိုးရတပ်မတော်နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေစေရှိနေတာဖြစ်ပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုဆက်ပြီးတော့ပြောပြပေးကြပါမယ်ရိုဟင်ဂျာဒုက္ခသည်တွေကိုဒီလူမနေတဲ့ကျိုးငယ်လေးတစ်ခုကိုရွှေ့ပြောင်းမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုပြန်လည်ပြီးတော့သုံးသပ်ဖို့အတွက်နယူးယောက်ခြေစား Human Rights Watch လူခွေအဖွဲ့ကဩဂုတ်လ9ရက်နေ့မှာစာမျက်နှာ60နှစ်ရှင်းမြန်းလာပါတယ်အစီရင်ခံစာတစောင်းကိုထုတ်ပြန်တောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့အခုလိုစီစဉ်မှုကြောင့်ဒုက္ခသည်တွေအပါအဝင်ဒီရွှေ့ပြောင်းမဲ့သူတွေအတွက်အထူးစိုးရိမ်ကြောင်းကိုလည်းပြောပါတယ်အပြည့်အစုံကိုတော့ဒေါ်ခင်မျိုးသက်ကပြောပြပေးပါအောင်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒုနိုင်ငံမဟုတ်ဘူးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတိတ်ဒုက္ခဆိုတဲ့အစီရင်ခံစာတစောင်းကို Human Rights Watch အဖွဲ့ကတနင်္လာနေ့မှာထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံကနေမနစ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာ9000လောက်ဘင်္ဂလားဒေ့ရှ်မှာရှိနေပြီးအရင်ဒုက္ခသည်တွေနဲ့ပေါင်းရင်ရိုဟင်ဂျာ10000လောက်ရှိနေတာမို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေရဲ့အကြီးလေးတဲ့ဝန်ကိုထမ်းနေရကြောင်းဒီထဲမှာ Caucasus ပဇာမှာရှိတဲ့ဒုက္ခသည်2000ကျော်တဲ့က4000ကျော်ဟာရေကြီးမြေပြိုမှုအန္တရာယ်နဲ့ရင်ဆိုင်နေရပြီး တိတ်ကိုဆိုးရတဲ့နေရာကနှစ်သောင်းလောက်ကိုသာဘေးလွရာနေရာကိုရွှေ့ပြောင်းပေးနိုင်ကြောင်းနဲ့ဒုက္ခသည်စခန်းတွေဟာကြံ့ညံ့နေပြီးကျန်းမာရေးအရအခြေအနေမကောင်းသလိုမီးပေးအန္တရာယ်လေမှုဆိုင်ရာအကျန်းဖက်မှုအန္တရာယ်တွေကိုပါရင်ဆိုင်နေရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စခန်းတချို့မှာရှိတဲ့ဒုက္ခသည်တွေထဲက9000လောက်ကိုဒီရေတော်တွေမြစ်တွေဖုံးနေတဲ ဖွဲ့ပြောခွင့်ရမီနက်ရှိဂန်ဂူလီက VOA ကိုပြောပါတယ
် The island that is being considered by the Bangladesh authorities is called Pashanchar. It is actually a silt bank.
Bangladesh အနာပိုင်းတွေသတ်မှတ်ထားတဲ့ကျွန်းက Pashanchar ဖြစ်ပါတယ်အဲ့ဒီကျွန်းကတကယ်တော့နုံမြေနဲ့သဲနဲ့ဆောက်ထားတာပါလွန်ခဲ့တဲ့နှစ်20လောက်ကအဲ့ဒီကျွန်းတော့မရှိခဲ့ပါဘူးဘက်ကနမ်မြစ်ကနုံတွေလာစုပြီးအဲ့ဒီမှာအခုလိုကျွန်းဖြစ်လာတာပါဘင်္ဂလားပင်လယ်အော်ဟာဒီရေလှိုင်းတွေတိတ်ကြီးပါလေဒါကြောင့်ဒီကျွန်းမှာနေထိုင်ကြသူတွေဟာဒီရေလှိုင်းလုံးကြီးတွေတက်လာရင်ပါသွားမှာစိုးရင်ရပါလေမုန်တိုင်းတန်လည်းခံရမှာပါဒါကြောင့်ရိုဟင်ဂျာတွေကိုဒီကျွန်းကိုပြောင်းရွှေ့ထားမယ်ဆိုရင် သိကူအန်ဒီရဲ့ကြီးတဲ့အတွက်ကြောင့်ကျမတို့ကစိုးရိမ်မကင်းဖြစ်ပါတယ်
။လက်ရှိဒုက္ခတဲ့စခန်းတွေမှာလူဦးရေတိတ်များနေတာမို့စက်တင်ဘာလကစပြီးရွှေ့ပြောင်းပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပြီးအခုခါမှာဘာဆန်ချားကျွန်းကိုဒုက္ခတဲ့တသိန်းလောက်ပို့နိုင်ဖို့နေစရာတွေဆောက်လုပ်နေတယ်လို့လဲ Human Rights Watch အဖွဲ့ကပြောပါတယ်
။ The Bhashan Char has been to the Bangladesh authorities have said to us that Bhashan Char construction is going on.They're building shelters.
They're building homes. Ashanchan Chumbama, Salo Yidwi, Sani Babi. Bangladesh Shida Ne, Tiyuduga, Yayi De Kuskanwi, Ingdwi Sao Nebi, Chuyen Gambago Le, Po Kain Kaan Lo Ni Bade. Diye De Laayin, Kanayi Shiyang Lo Ba. Darwi Aalong Ha, Biyan Diye Kiyang Lo Ni De Lu Suya Bi Me, Darwi Gu Piyan Sizipu Lu A Bade. Di Chumma, Winza Shanayin Bu Malwai De Lu, Lu Duwe Le Lula Swa Tua La Gwin Shija Mam Ho Ba Wu.ဒါကြောင့်သူတို့တွေဘယ်လိုလုံခြုံအောင်နေနိုင်ကြမှာလဲ။ဒါကြောင့်ဘာရှာကျွန်းမှာဆောက်လုပ်နေတာတွေကိုတည်တည်ချာချာစီစစ်ဖို့လိုအပ်ပါတယ်။ဒုက္ခသည်တွေအတွက် BND ရဲ့ကင်းဖို့အာမခံချက်ရရှိဖို့လိုပါတယ်။သူတို့ကလူသသိန်းနောက်ကိုမိုးရသည့်အပြီးမှရွှေ့ပြောင်းလိုပါတယ်။နှစ်ကုန်မှာတော့အပြီးရွှေ့ဖို့မှန်းထားတာတွေ့ရပါတယ်
။ဘာဆန်ချားကျွန်းနာမှာပဲနောက်ထပ်ပြောင်းရွှေ့ပေးဖို့အတွက်အလားအလာရှိတဲ့နေရာက6နေရာရှိနေကြောင်းနဲ့အဲ့ဒီနေရာတွေဟာဥခိယဒေတာရင်းမှာပဲရှိနေတယ်လို့အဲ့ဒီနေရာတွေစုစုပေါင်းကဧက1300လောက်ရှိပြီးလူပေါင်း2600ကျော်နေနိုင်တယ်လို့လည်းပြောပါတယ်။ဒါအပြင်ပစံချားကျွန်းကိုဒုက္ခသည်တွေမပြောင်းရွှေ့စေခြင်းနဲ့အချက်က6ချက်လောက်ရှိနေပြီးအရေးအကြီးဆုံးအချက်ကကျွန်းဟာလူနေထိုင်မှုမတင်တဲ့နေရာဖြစ်ပြီးအချိန်မရွေးရေလွှမ်းသွားနိုင်တာနဲ့မုန်တိုင်းတန်ခံရနိုင်တာဖြစ်ပါတယ်။ဒါအပြင်ကျွန်းပေါ်မှာပညာရေးကျန်းမာရေးစောင့်ရှောက်မှုအကန့်အသတ်ရှိနေပြီးအသက်မွေးဝမ်းကြောင်းအတွက်လည်းအခွင့်အရေးမရှိတယ်လို့အဲ့ဒီကျွန်းကနေလွတ်လပ်စွာသွားလာခွင့်အတွက်အာမခံချက်လည်းမရှိတဲ့အတွက်တတိတခြားစီဖြစ်သွားပြီးထိမ့်သိမ်းရေးစခန်းလိုဖြစ်သွားမယ်လို့လည်းထောက်ပြပါတယ်။ဒါအပြင်အဲ့ဒီကျွန်းဟာမြန်မာနေဆက်နဲ့ဝေးပြီးဒုက္ခသည်တွေကလည်းမသွားချင်ကြောင်းပြောပါတယ်။ဒါကြောင့်ဒီဒုက္ခသည်တွေကိုလူမနေတဲ့ကျွန်းကိုပို့ဖို့အတွက်စီစဉ်နေတာကိုပြန်သုံးသပ်ပြီးဖို့လဲ Miss Ganguly ကတိုက်တွန်းပါတယ
်။ We will urge to Bangladesh government that they that until there is a proper agreement that will ensure the safe and
ရူဟင်ဂျာဒုက္ခသည်တွေနေရာရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်မယ်ဆိုတဲ့ခိုင်မာတဲ့သဘောတူညီချက်မရမရှင်းသူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကျမတို့တိုက်တွန်းလိုပါတယ်ပညာရေးကျန်းမာရေးပွားနေထိုင်ရေးတို့ရှိရမှာပါဒီကျွန်းကဓာတ်တွေကိုအမခန့်ချင်ပေးနိုင်ပါဘူးဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကလည်းဝန်ခံထားတာဖြစ်ပါတယ်ဒါကြောင့်ရူဟင်ဂျာတွေဌာနေမပြောင်းနိုင်တဲ့အချိန်တော်တွေမှာတော့ဘေးကင်းလုံခြုံရေးအတွက်ရေရှိအစီအစဉ်တရရှိဖို့လိုအပ်ပါတယ်
။ Human Rights Watch ရဲ့အစိုးရကံစားပြုစုသူနဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားမှု Bill Frelick ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်ဖြစ်နေမှတ်ပုံတင်ပေးပြီးပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအသေးချာပေးတယ်လို့အသက်မွေးဝမ်းကြောင်းအတွက်စခန်းအပြင်ထွက်ခွင့်ပေးဖို့လည်းတိုက်တွန်းပါတယ်။
အခုလိုမျိုးဘင်္ဂလားဒေ့ရှ်အစိုးရဘက်ကကျွန်းကလေးစီကိုဒီဒုက္ခသည်တွေကိုပြောင်းရွှေ့ပေးဖို့ပြင်ဆင်နေတဲ့အပေါ်မှာရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမိုးကုံရင်ပြောင်းရွှေ့နေရချထားမယ်ဆိုတော့ဘဟန်ဆန်ချာကျွန်းပေါ်ကိုအတင်းကျပ်ပြောင်းရွှေ့ပေးမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေကအတော်လေးစိုးရိမ်နေကြပါတယ်ရေလွှမ်းမိုးနိုင်တဲ့အန္တရာယ်ရှိသလိုလူနေလို့မရတဲ့ကျွန်းတစ်ခုဖြစ်တာရဲ့လမ်းမဆက်သွယ်ရေးလုံခြုံရေးတွေတင်းကျပ်ထားပြီးတော့ဘဲမှသွားလို့လာလို့မရပဲသူတို့ကဘာလောကကြီးနဲ့အဆက်အသွယ်ပြတ်တောက်သွားမှာကိုလည်းစိတ်ပူပေနေကြတယ်လို့ကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းနေတဲ့တင်းချီပြီးခိုးလို့ရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအခုနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်ော်အတွင်းကဘဟန်ဆန်ချားဆိုတဲ့ကျွန်းပေါ်မှာပြောင်းရွှေ့ထားမဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့အပေါ်လူခွေရေးအဖွဲ့တွေဘက်ကစိုးရိမ်တကြီးကန့်ကွက်နေကြသလိုပဲရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းသူတို့ကိုပို့ဖို့စီစဉ်နေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ကိုငြင်းဆန်ပါတယ်သူတို့ကိုပို့မယ်လို့ပြင်ဆင်ထားတဲ့အဲ့ဒီကျွန်းဟာပင်လယ်ပြင်ကြီးတွေကတပ်နုကျွန်းတစ်ခုဖြစ်တယ်လို့ရေလွှမ်းမိုးနိုင်တဲ့အနေအထားဖြစ်တာမို့ကလေးငယ်တွေပါဝင်တကြီးရွယ်အိုတွေနဲ့ဒုက္ခသည်တွေအတွက်အသက်အန္တရာယ်စိုးရိမ်ရပြီးလုံခြုံစိတ်ချမှုမရှိတဲ့အပြင်ကဘာကြီးနဲ့ပါအဆက်အသွယ်ပြတ်တောက်သွားမဲ့အရေးကြောင့်မသွားလို့ကြဘူးလို့ဒုက္ခသည်စခန်းနေမှာခိုးလုံနေထိုင်သူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီကဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကသူတို့ကိုကျွန်းကိုပို့မဲ့အစီအစဉ်ကိုကြားသိရချိန်မှာတော့ဒုက္ခသည်တွေအနေနဲ့ဘယ်သူမှမသွားလို့ကြဘူးလို့အခုလိုပြောပြပါတယ်
အဲ့ဒီဘက်ကို ကျွန်တော်ဆိုရင်တကယ်အမေရှိမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီတန်းကတော့တကယ်ဟိုရေများရင်ရေလွှဲနိုင်တဲ့ခြင်းမျိုးဖြစ်တယ်လို့ကျွန်တော်ကြားဖို့ရတယ်အဲ့ဒါကြောင့်ဒီဒုက္ခတွေတော့အဲ့ဒီကိုပြန်ချင်းနေဆိုရင်တကယ်အမေရှိနေတယ်အဲ့ကြောင့်မလို့ဒီဒုက္ခတွေမှာအဲ့ကျုံကိုပြန်ချင်းနေတိုင်ဖို့ဆရာမရှိပါဘူးအဲ့ဒီကိုတောင်းနေဆိုရင်အစတဲ့တက်တာတော့ဟိုတော့လာရေဟိုတော့လာတော့တကယ်အများကြီးကတ်တင်နေချုံနေနေဒီလိုအကြကုနာကကျေစုလို့အန်ဒရိုက်ကျနေတဲ့ဟိုကျွန်းကြီးလေးပြပါတယ်အဲ့ဒါကြောင့်မလို့တကယ်အစပ်ပလက်ကျနေတဲ့ဒီပေါ်လာရတဲ့တကယ်ခက်ခက်ပြနေပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ပဇာအနီးကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကလည်းသူတို့ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတင်းကျပ်ပို့ဆောင်ပါကိုစိုးရိမ်နေကြပြီးတော့သူတို့မသွားချင်ကြတဲ့အကြောင်းစခန်းတာဝန်ရှိသူတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကိုတောင်းဆိုထားတယ်လို့ပြောပြပါဗျာ။အဲ
့ဒီနေရာကိုပြောင်းလဲရမှာဆိုလို့ကျွန်တော်ကမသွားဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီမှာဘဝမကန်ချလည်းမရှိဘူး။ကျွန်တော်တော့လာကောင်းလဲဟိုမရှိဘူး။အဲ့ဒီမှာရှိတဲ့လူတွေကတော့အခုအဲ့ဒီကျောင်းတွေကလူနေတဲ့ကျောင်းတွေမဟုတ်ပါဘူး။အဲ့တော့ဒုက္ခစစ်ပါကအဲ့ဒီပါကကိုကျောင်းကျောင်းဆက်ပြီးတော့ supporter တွေကတော့လည်းမရှိဘူး။ဒါကြောင့်လို့ ready မှာလူတွေကဘဝအမကန်ချမ်းမရှိဘူး။အဲ့ဒီမှာသွားလာခွင့်လည်းမရှိဘူး။အဲ့ဒီကျောင်းပေါ်မှာကျွန်တော်ကဘယ်လိုသွားနိုင်မှာလဲ။ဟုတ်ကျွန်တော်ကတော့လည်းဆက်မသွားချင်တဲ့ support တော့ဒီရှိတဲ့လူတွေကတော့တာမြတယ်။မြတယ်လို့သူတို့ကနေရာတစ်ခုချပေးမယ်ဆိုလို့ကျွန်တော်အဲ့ဒီကျောင်းပေါ်မှာသူတို့နေရာတွေပါရစီလောက်တာကျွန်တော်လည်းသိရတယ်။ဒါပေမဲ့ကျွန်တော်တကယ်နဲ့ချင်းလောက်ကန်ကွာတာလည်းရှိတယ်။ဒါပေမဲ့သူတို့ဆရာဘာမှအချွန်ကြာရပါလေကျွန်တော်ဆရာလောလောဆယ်ဘာမှအတိအကျမရရှိခဲ့ပါဘူးအခုထိ
အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေအဖြစ်သုံးလုံးပြီးရိုဟင်ဂျာလို့နိုင်ငံတကာကခေါ်ဝေါ်တဲ့တိတ်ချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်လက်တလုံးမှာတော့မုတ်တုံမိုးယာတီမှာယာတီဥရုဆိုးဝါးလို့တဲ့အနေထားကြောင့်တောက်ကုန်းတွေပေါ်မှာနေထိုင်တဲ့ဒုက္ခသည်စခန်းတွေအတွင်းမြေပြိုကျပြီးတော့ဒုက္ခသည်တွေနေထိုင်ရာတဲတချို့ပျက်စီးတာကြောင့်အမိုးကာကအရေးတကြီးလိုအပ်တယ်လို့အရေးပေါ်ရွှေ့ပြောင်းမှုတွေလုပ်နေရဆဲဖြစ်ပြီးတော့တကယ်လို့များမိုးကုံလို့သူတို့ကိုဒီကျိုးပေါ်ကိုရွှေ့ပြောင်းပေးလိုက်မယ်ဆိုရင်အခြေအနေဟာတိထက်ပိုဆိုးရိမ်စရာအနေအထားဖြစ်သွားနိုင်တယ်ဆိုပြီးလဲဒုက္ခသည်တွေဘက်ကစိတ်ပူပင်နေကြတာဖြစ်ပါတယ်ရှင်
သောတာရှင်များရှင်အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုဒူးကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အီရန်နိုင်ငံပေါ်စီးပွားရေးအရတန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်လိုက်ပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်နိုင်ရေးဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်ခဲ့တဲ့တန်ခတ်ပိတ်ဆို့မှုတွေကို2015ခုနှစ်နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်အခုလိုတန်ခတ်လိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အီရန်အပေါ်ပိတ်ဆို့တန်ခတ်မှုဟာတူရကီနဲ့အမေရိကန်ဆက်ဆံရေးမှာလည်းအဖို့အထစ်ဖြစ်လာနိုင်တယ်လို့သုံးသပ်နေကြပါတယ်။အမေရိကန်သမ္မတရဲ့အခုဆုံးဖြတ်ချက်ဟာသူသဘောထားသာဖြစ်ပြီးသူတို့အနေနဲ့လက်မခံဘူးလို့လည်းတူရကီဘက်ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ပြည်ပဩဇာလွှမ်းမိုးမှုကင်တွယ်ရေးအဖွဲ့အစ်ကအများသူငါကြားထင်မြင်ယူဆချက်တွေဝေဝါးရှုပ်ထွေးသွားအောင်အငင်းပွားမှုတွေပေါ်ပေါက်အောင်အင်တာနက်အွန်လိုင်းပေါ်မှာအနှောက်အယှက်ပေးသူ troll တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုနှီးပညာကုမ္ပဏီတွေနဲ့သတင်းအချက်လက်မျှဝေဆောင်ရွက်နေတယ်လို့ FBI နဲ့တရားရေးဌာနတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းတပတ်ကျော်ကဆလို့လောင်ကျွမ်းခဲ့တဲ့တော်မီကပြည်နယ်သမိုင်းမှာအကြီးမားဆုံးတော်မီဖြစ်လာကြောင်းပြည်နယ်အာဏာပိုင်တွေကပြောပါတယ်မန်ဒိုစီနိုကွန်ပလက်စ်လို့ခေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတီးခြားစီလောင်ကျွမ်းနေတဲ့တော်မီလောင်ကျွမ်းမှုနှစ်ခုကြောင်းဟက်တာ300,000ကျွဲလောင်ကျွမ်းခဲ့တာဟာဆိုရင်ပြီးခဲ့တဲ့2019ခုနှစ်ကထောမတ်ဖိုင်ယာထက်ပိုပြီးတော့ကြီးသွားတာဖြစ်ပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖွဲ့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2 နာရီကြာည9 နာရီကနေ10 နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.